ဟောင်ကောင်မှာဆန္ဒပြသူထောင်ပေါင်းများစွာဟာရာသီဥတုအလံဘူးတဲ့ကြားကပဲအပူဒဏ်ကိုကြံ့ညံ့ခံပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ဆန္ဒပြနေကြပါတယ်ဆန္ဒပြတဲ့သူတွေဟာအနိုင်အောင်အင်ဂျီတွေကိုဝတ်ဆင်ဆန္ဒပြခဲ့ကြပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရက်ကိုလှုပ်ဆောင်မှုကိုလည်းစာရန်နေခိုင်ပြီးတော့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ညင်းပွားစရာဖြစ်နေတဲ့တရုတ်နိုင်ငံကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်ဒေသခံတွေကအစိုးရကိုဆန္ဒပြခဲ့ကြတာပါလွန်ခဲ့တဲ့နှစ်လအတွင်းဟောင်ကောင်အစိုးရကိုဆန္ဒပြတဲ့သူဟာတန်းတဲ့ချီရှိခဲ့တာကြောင့်ဟောင်ကောင်မှာတခါမှမကြုံဘူးလို့အောင်ကိုဆန္ဒပြတဲ့သူအရေးအတွက်များပြားခဲ့တာဖြစ်ပြီးတော့ဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ပြီးတဲ့နောက်22နှစ်အတွင်းမှာအဆိုးဝါးဆုံးလူမှုမငြိမ်သက်မှုလည်းဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥရေကျမ်းကြောင့်အခုလိုလူမှုမငြိမ်သက်တွေမငြိမ်သက်မှုဖြစ်ပေါ်တဲ့အပေါ်မှာတောင်းပန်လိုက်ပြီးတော့ဒီဥရေကျမ်းကိုလည်းလုံးဝရုပ်သိမ်းခဲ့ပါတယ်။ဥပဒေကြမ်းကိုရုပ်သိမ်းပြီးချိန်ကစပြီးဆန္ဒပြပွဲတွေဟာဖြည်းဖြည်းချင်းအသွင်ပြောင်းလာခဲ့ပြီးတော့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့ရဲ့အင်အားသုံးနေနေမှုတွေအပေါ်မှာစုံစမ်းစစ်ဆေးမှုတွေလှုပ်ဖို့ကိုတောင်းဆိုလာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ